ရန်ကုန်မြို့ပေါ်မှာလေကြောင်းလိုင်းများမပြန့်တမ်းမှုကန့်တတ်ထားတဲ့နေမီအတွင်းမီလ၂၀ရက်နေ့ကအနှိမ်ပြန်သွားတဲ့ UAE အာရဗ်စဝါမျာနိုင်ငံကအမရိတ်လေကြောင်းလိုင်းခီးတဲ့တင်လေရင်ရဲ့လေယာဉ်မှုကိုရေးယူဖို့မြန်မာဘက်ကတက်ဆိုင်ရာလေကြောင်းလိုင်းကိုတတိပေးတောင်းဆိုကြောင်းကြားလိုက်ပါတယ်။လေယာဉ်မှုကိုအမရိတ်လေကြောင်းလိုင်းဓမ္မမဟုတ် UAE လေကြောင်းဌာနတို့ကနေအရေးမယူဘူးဆိုရင်မြန်မာလေကြောင်းပို့ဆောင်ရေးအနေနဲ့ရေးယူရမှာဖြစ်တဲ့အကြောင်းအစိမ့်တာဝန်ရှိသူကပြောပါတယ်။လောလောဆယ်မှာတော့အမရိတ်လေကြောင်းလိုင်းကသုံးတရာတီဝင်ပြန်ကြားခြင်းမရှိသေးဘူးလို့ဆိုပါတယ်အပြည့်စုံကိုမှတ်အင်ဂျင်နိုင်ကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ။
မေလ20ရက်နေ့ညနေပိုင်းကရန်ကုန်လေဆိပ်ကနေကမ္ဘောဒီးယားနိုင်ငံဖနမ်ပင်မြို့ကိုပြန်တမ်းဖို့ UAE Emirates လေကြောင်းလိုင်းကBoeing 777-300ဟာမြန်မာလေကြောင်းပို့ဆောင်ရေးဌာန DCA ကတားမြစ်ထားတဲ့နယ်မြေမှာရာသီဥတုဆိုးရွားမှုကြောင့်အနှိမ့်ပြန်တမ်းသွားခဲ့တာပါ။ဒီဖြစ်စဉ်နဲ့ပတ်သက်လို့လေကြောင်းပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးအောင်ကျော်ထွန်းကမြန်မာရုံမြင့်တမ်းကြားသတင်းဌာနကိုအခုလိုရှင်းပြခဲ့ပါတယ်။
ကျွန်တော်တို့ air traffic controller ဌာနမှာသူတို့သိကောက်ကလီးယားရင်ရပြီးတဲ့အခါမှာအဲပေါင်းဖြစ်ပါတယ်ဖြစ်ပြီးမကြခင်မှာပဲသူက weather ရှိတဲ့အတွက်ကြောင့်ဒါဘဲကိုအစောဆုံးကြွေ့ကျင်တယ်လို့ပြောပါတယ်ဒါကြွေ့ကျင်တယ်ပြောပေမဲ့ကျွန်တော်ထုတ်ပြန်ချက်မှာ Papa 5 ဖြစ်နေတဲ့အတွက်ကြောင့်သူကြွေ့လို့မရဘူးအဲ့တော့ကျွန်တော်တို့မပေးဘူးမပေးဘဲနဲ့သူ့ကို frequency ထိန်းခိုင်းလိုက်တာကိုသူက ထိန်းလိုက်တဲ့ frequency ကသူကဟို approach လို့ခေါ်တဲ့ frequency ကိုမချိန်ဘဲနဲ့ကျွန်တော်တို့ area control ကိုသွားချိန်လိုက်ပါတယ် အဲ့ဒီမှာလဲသူတစ်ချက်သူတို့ရဲ့ဒီ AIP ကိုတိကျသူမလေ့လာထားတဲ့အပိုင်းလို့ကျွန်တော်တို့ယူဆပါတယ် frequency change နဲ့ပြန်တန်းသွားတဲ့အတွက်ကြောင့် private area ကိုဖြတ်သွားတာပေါ့အကယ်၍သာသူကကျွန်တော်တို့ပြောတဲ့ approach frequency ကိုသာ change မယ်ဆိုရင် approach frequency ကသူ့ကို left hand လုံးဝမပေးဘူး right hand နဲ့ညာဘက်ကိုကွေ့ပြီးတော့သူ safe ဖြစ်တဲ့လမ်းကြောင်းပေါ်ရောက်အောင်တင်သွားပေးမှာဖြစ်ပါတယ်
အဲ့ဒီလေယာဉ်မှုကိုလည်းမြန်မာလေကြောင်းပို့ဆောင်ရေးတာဝန်ရှိသူတွေဘက်ကမေလ20ရက်နေ့ကခေါ်ယူမေးမြန်းရာမှာရာသီဥတုအခြေအနေကြောင့်ခီးသည်တွေဘေးအန္တရာယ်ကင်းရှင်းရေးအတွက်ရှောင်တိန်မောင်းနေရာကကန့်တန့်နေမြေအတွင်ပြန်တန်းခဲ့မိကြောင်းဝန်ခံပြောကြားခဲ့တယ်လို့ဥအောင်ကျော်ထွန်းကပြောပါတယ်။သူကတော့ပြောတာကတော့အဓိကတော့ဟို
weather ရှိတဲ့အတွက်ပတ်စံကြားတွေ safety အတွက်လို့တော့သူပြောပါတယ်။ကျွန်တော်တို့ဒါကိုလည်းလက်ခံပါတယ်။သို့တော့ကျွန်တော်တို့ရဲ့ ဒီကြောင်ပို့ဆောင်ညွှန်ကြားမှုဦးစီးဌာနကလည်းဒီ safety ကိုပဲအဓိကထားတဲ့အတွက်ကြောင့်သူ့ကိုအန္တရာယ်ကင်းရှင်းတဲ့လမ်းကြောင်းပေါ်ရောက်အောင် air traffic controller အနေနဲ့ကဒါသူ့ရဲ့လုံထုံးလုံကြီးတိုင်းတင်သွားပေးလို့ရပါတယ် clearance မရဘဲနဲ့သူ့ကိုကြွေသွားတာသူ့ရဲ့အမှားပဲဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ pilot ကိုခေါ်ပြီးတော့ဒါပြောကြားတယ်သူ question တွေထုတ်တယ်မေးတယ်သူလည်းဝန်ခံတယ်
မြန်မာနိုင်ငံရဲ့မပြန်တမ်းရတားမြစ်ထားတဲ့နယ်နိမိတ်ပေါ်ကနေဖြတ်ကျော်ပြန်တမ်းခဲ့တဲ့အတွက်လေယာဉ်မှုကိုအရေးယူဖို့ Emirates လေကြောင်းလိုင်းကိုမေလ20ရက်နေ့ကမြန်မာလေကြောင်းပို့ဆောင်ရေးဌာနကတတိပေးအကြောင်းကြားစာပေးပို့ခဲ့သလို UAE နိုင်ငံလေကြောင်းဌာနကိုလည်းလေယာဉ်မှုရဲ့အမှားကိုစစ်ဆေးအရေးယူဖို့တရားဝင်အကြောင်းကြားထားတယ်လို့ဦးအောင်ကျော်ထွန်းကဆိုပါတယ်။
ကျွန်တော်တို့ကသူ့ရဲ့လေကြောင်းလိုင်းကိုတရားဝင်ကျွန်တော်တို့စာနဲ့ထုတ်ပြန်ပြီးအဲ့ဒီနေ့ EK 338 ဒီ flight ဟာမြန်မာနိုင်ငံရဲ့မပြန်တမ်းရနယ်မြေပေါ်မှာဖြတ်ကျော်ပြန်တမ်းသွားတယ်အပြစ်တွေအတွက်ကြောင့်တက်ဆိုင်ရာလေမှုအရေးယူဆောင်ရွက်ပေးပါဆိုတဲ့တရားဝင်စာထုတ်ပြန်မယ်ထုတ် ပြန်ပြီးလို့ရှိရင်လည်းဘာကိုဘယ်လိုအရေးယူထားတယ်ဆိုတာကိုကျွန်တော်တို့ရှိကိုဒါပြန်ကြားခိုင်းပါတယ်ဒါတွေမပြီးသေးပါဘူး UAE နိုင်ငံရဲ့စစ်ဘေးရှင်အသော်တီရလည်းသူ့ရဲ့လေကြောင်းလိုင်းကိုကျွန်တို့ဒါတော့ဖြစ်တာကိုငါတို့သိရတယ်ဘလို့အရေးယူဆောင်ရွက်ထားတယ်လဲသူကနေပြီးတော့ကျွန်တော်တို့ပြန်လဲပြီးတော့မှဒါပြန်ကြားပေးဖို့အတွက်တရားဝင်စာကိုကျွန်တော်တို့ထုတ်ပြန်ထားပါတယ်တက်ဆိုင်ရာဘက်ကလေယာဉ်မှုကိုအရေးမယူခဲ့ဘူးဆိုရင်မြန်မာဘက်ကအရေးယူဖို့ရှိတယ်လို့ဦးအောင်ကျော်ထွန်းကပြောပါတယ်
ရွှေတဂုံဈေးတီတော်အပါဝင်ရန်ကုန်မြို့ပြအေရီယာအတွင်အမြင့်ပေ2000လေးထောင်အောက်ပြန်တမ်းမှုကိုမြမလေကြောင်းပို့ဆောင်ရေးဦးစီးဌာန DCA ကကန့်သက်တားမြစ်ထားတာဖြစ်ပါတယ်။ဒူဘိုင်းခြေဆိုင်အီမရိတ်စ်ခီးတည်တင်လေကြောင်းလိုင်းဟာရန်ကုန်မြို့ကနေဖနွန်ပင်မြို့ကို 2014 ခုနှစ်မှာစတင်တိုက်ရိုက်ပြန်တမ်းပြေးဆွဲခဲ့တာဖြစ်ပါတယ်။အခုလိုနိုင်ငံတကာပြန်တမ်းနေတဲ့အီမရိတ်စ်လေကြောင်းလိုင်းကလေယာဉ်မှုရဲ့အမှားနဲ့ပတ်သက်လို့တိတိကျကျစုံစမ်းစစ်ဆေးသင့်တယ်လို့တစ်ဖက်မှာလည်းမိုးတိမ်တွေကြီးရတဲ့ရေဒါမျိုးမရှိသေးတဲ့မြမလေကြောင်းထင်းနီးပညာခိမီတိုးတက်ဖို့လိုအပ်နေကြောင်းကြွမ်းကျင်သူတွေဘက်ကဝေဖန်ထောက်ပြမှုတွေရှိနေပါတယ်။